တော်တာရှင်များရှင်မြန်မာပြည်သူတွေပေါ်မြန်မာစစ်ဆေးရရဲ့ဖိနှိပ်မှုတွေကိုတကဘာလုံးဝစောင့်ကြည့်နေပြီးမြန်မာပြည်ကိုမေ့မထားတဲ့အကြောင်းအမေရိကန်သမ္မတဂရောလော်ရာဘုရှ်ကမနေ့ကကုလသမဂ္ဂမှာကျင်းပတဲ့သကဝိုင်းဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။မနေ့ကကုလသမဂ္ဂဌာနချုပ်မှာသမ္မတဂရောလော်ရာဘုရှ်ကကမကထာပြုလုပ်ပြီးတော့မြန်မာရေးဆွေးနွေးပွဲတရက်လုပ်သွားတယ်ဆိုတော့ဘသူတွေပါဝင်ပြီးဘသူတွေဆွေးနွေးကြတယ်ဆိုတာကိုဦးသိန်းထိုင်ဦးကဆက်ပြီးတော့တင်ပြပေးပါလားရှင်
။ဟုတ်ကဲ့ဆွေးနွေးပွဲစတယ်ဆိုရင်ပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမ္ဘာရေးရာနဲ့ဒီမိုကရေစီရေးရာဌာနဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပေါ်လာဒေါရင်စကီကမြန်မာနိုင်ငံရေးဆွေးနွေးပွဲတရက်လာသူတွေကိုမိတ်ဆက်ပေးရင်းနဲ့
This discussion on Burma is extremely timely and also very important.The UN
အခုကျင်းပတဲ့မြန်မာနိုင်ငံရေးဆွေးနွေးပွဲဟာအချိန်အခါအပြင်အထူးကိုဆွေးနွေးတဲ့အချိန်ဖြစ်နေတယ်လို့အလွန်နဲ့အရေးကြီးတဲ့ဆွေးနွေးပွဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာနိုင်ငံအရေးကိုတရားဝင်ဆွေးနွေးမဲ့အစီအစဉ်တွေထဲမှာထည့်သွင်းမယ်လို့ဆုံးဖြတ်မယ်ပေးခဲ့ပါတယ်
။မြန်မာနိုင်ငံရေးဆွေးနွေးပွဲဟာအရေးကြီးပြီးထူးခြားတဲ့ဆွေးနွေးပွဲတစ်ရပ်ဖြစ်တယ်လို့ပြောကြားပြီးတဲ့နောက်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပေါ်လာဒေါဗရင်စကီကဒီဆွေးနွေးပွဲကိုကမကထလုပ်ပြီးအင်ရှင်ပြည့်ဦးဆောင်ကျင်းပပေးတယ်အမေရိကန်သမ္မတဂရောလော်ရာဘုရှ်ကိုမိတ်ဆက်ပေးပါလေသမ္မတဂရောလော်ရာဘုရှ်က
I've been interested in Burma and Aung San Suu Kyi for a while of course her story is her life is a
ဒေါ်ဆန်းစုကြည်နဲ့မြမရေးကိုကျွန်မစိတ်ဝင်စားလာခဲ့တာအတော်လေးကြာခဲ့ပါပြီဒေါ်ဆန်းစုကြည်ရဲ့အကြောင်းနဲ့သူ့ဘဝအကြောင်းတွေကတစ်ကမ္ဘာလုံးကအမျိုးသမီးတွေအတွက်စိတ်ဝင်စားစရာတွေဖြစ်ခဲ့ပါတယ်သူရဲ့နမူနာပြဆောင်ရွက်ချက်တွေနဲ့သူ့ဘဝအကြောင်းတွေကြောင့်လည်းမြန်မာနိုင်ငံအခြေအနေကိုလူတွေကပို့ပြီးတော့စိတ်ဝင်စားလာတာပါဒီလိုစိတ်ဝင်စားမှုတွေကြောင့်တကမ္ဘာလုံးကမြန်မာနိုင်ငံရဲ့အခြေအနေကိုအာရုံစိုက်ကြည့်လာကြပါတယ
်ဒေါ်ဆန်းစုကြည်နဲ့မြန်မာနိုင်ငံအတွင်းကနိုင်ငံရေးကျင်းသားတွေလွတ်မြောက်ပြီးမြန်မာနိုင်ငံအတွင်းပြန်လည်တည်မြဲရေးတွေပေါ်ပေါက်လာတာသိကြအောင်ဘာတွေလုပ်ပေးနိုင်လဲဆိုတာရှာဖွေကြဖို့ဒီနေ့ဒီနေရာမှာရောက်နေကြတာပါလို့သမ္မတဂရောလော်ရာဘုရှ်ကပြောတော်ပါတယ်မလေးရှားပါလီမန်လွတ်တော်အမတ်ဒူလေးဖြစ်မြန်မာရေလှူရှားဆောင်ရွက်နေတဲ့အာဆီယံမတ်များအဖွဲ့ဥက္ကဋ္ဌဇာယက်အီဘရာဟန်လည်းဒီဆွေးနွေးပွဲမှာတက်ရောက်ပါဝင်ဆွေးနွေးပါတယ
်။ So we have got support from most ASEAN countries and the support is growing.
ကျွန်တော်တို့ရဲ့လှူရှားမှုကိုအာဆီယံဖွဲ့ဝင်နိုင်ငံအားလုံးနှိပါးကထောက်ခံပါတယ်။ထောက်ခံမှုတွေလည်းအရင်ကထက်ပိုပြီးရလာနေပါတယ်။အာဆီယံနိုင်ငံတွေကကျွန်တော်တို့လှူရှားဆောင်ရွက်တာတွေကိုလက်ခံကျေးဇူးတင်တယ်လို့လည်းကျွန်တော်ထင်ပါတယ်။သူတို့ကတန်တမာရေးအရငဲရတာတို့သဘောတူညီချက်တို့ကကြားခံနေတော့ကျွန်တော်တို့လူမလုံနိုင်ပါဘူးအာဆီယံနိုင်ငံအစိုးရတွေကဗိုလ်ချုပ်မှုကြီးတန်းရွှေကိုစိတ်ပြက်နေကြတာပါအပြုသဘောဆောင်တဲ့ဆက်ဆံရေးအားလုံးကိုမြန်မာစစ်အစိုးရကဂရုမစိုက်ဘဲပြစ်ပယ်ထားတယ်အဆက်တကွဲဖြစ်အောင်လှုပ်လိုက်တယ်လို့လည်းအတိအလင်းပြောထားပါတယ
်မြန်မာနိုင်ငံအကြောင်းဆက်လက်တင်ပြဆွေးနွေးသူကတော့ကုလသမဂ္ဂရဲ့နိုင်ငံရေးဌာနလက်ထောက်အတွင်းမှုချုပ်မစ္စတာအီဗရာဟန်ဂမ်ဘရီဖြစ်ပါတယ်မစ္စတာဂမ်ဘရီဟာပြီးခဲ့တဲ့မေလအတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့အကြံဉာဏ်ရှင်းပြသွားပါရစေ။ဒါအပြင်စစ်အစိုးရခေါင်းဆောင်တွေကိုတွေ့ဆုံကြည့်သူပြောဆိုခဲ့တာတွေနဲ့ပတ်သက်လို
့ I told them the importance of human rights and democratization not only because the international community wants this and demands it but
လူ့အခွင့်အရေးနဲ့ဒီမိုကရေစီတည်ဆောက်ရေးဟာအရေးကြီးတယ်လို့ကျွန်တော်ပြောခဲ့ပါတယ်။ဒါဟာနိုင်ငံတကာအတိုင်းအဝိုင်းကတောင်းဆိုနေတာတသက်ကြောင်မဟုတ်ပါဘူး။မြန်မာပြည်သူတွေအတွက်တကယ်ကိုအကျိုးရှိမဲ့အရာဖြစ်ပါတယ်။နိုင်ငံပြည်ကောင်းဆောင်တွေအနေနဲ့ပြည်သူလူထုရဲ့ဆန္ဒကိုလေးစားဖို့လိုတယ်လို့ကျွန်တော်ပြောခဲ့ပါတယ်။အဲဒီလိုပြောဆိုချက်ကိုမြန်မာစစ်ကောင်းဆောင်တွေအပြည့်အဝနားလည်တယ်လို့ကျွန်တော်ယုံကြည်ပါတယ်
။မြန်မာနိုင်ငံမှာနိုင်ငံရေးအကြောင်းလဲပြီးပေါ်ပေါက်လာရေးတွေကုလသမဂ္ဂအနေနဲ့အပြည့်သဘောဆောင်တဲ့ချင်းကပ်မှုတွေနဲ့ဒီပါဝင်ဆောင်ရွက်နိုင်ရေးသူ့အနေနဲ့မြန်မာပြည်ကိုနောက်တစ်ခေါက်သွားရောက်နိုင်ရေးကြိုးပမ်းနေတဲ့အကြောင်းလေးကိုလည်းမစ္စတာဂမ်ဘရီကပြောဆိုသွားပါတယ်။ရှမ်းမြို့သူရေးရလှူရှာမှုအဖွဲ့စွမ်းအဖွဲ့ကနန်းဆန်နောင်လေဒီဆင်းရဲပွဲမှာပါဝင်ပြီးမြန်မာတိုင်းရင်းသူတွေကိုစစ်တပ်ကအာရမပြုကျင့်တာတွေအကြောင်းကိုအလေးပေးရှင်းပြသွားခဲ့ပါတယ်။ရှမ်းတိုင်းရင်းသူမြို့သူ600ကျော်ကိုမြန်မာစစ်တပ်ကအာရမပြုကျင့်ခဲ့တဲ့ဆိုတဲ့အစီရင်ခံစာထုတ်ပြန်ခဲ့တဲ့2000ခုနှစ်နောက်ပိုင်းမှာတောင်းတခြားမြို့သူအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေရဲ့စောင့်ကြည့်လေ့လာချက်အရမြန်မာစစ်တပ်ကအာရမပြုကျင့်တာကိုခံခဲ့ရတဲ့တိုင်းရင်းသူမြို့သူအခြေအတွေ့နေရာကျော်ရှိတယ်လို့သူကပြောဆိုသွားပါတယ
် I'm still here in my ear you know when she said that when she found the blood and semen came out of the girl's sex organ
ရရဆက်ဆက်အဲ့ဒါမှသူကျင်ခံခဲ့ရတဲ့အသက်ရှင်နေရွယ်မိန်းကလေးငယ်တယောက်ကသူကြုံတွေ့ခဲ့ရတာဒီပြန်ပြောတာကိုအခုချိန်ဒီနားထဲမှာပြန်ချားရောက်နေတဲ့ဖြစ်တဲ့အကြောင်းနန်းစံတော်ကပြောပြသွားတာပါအ အဲ့ဒါမှသူချင်းခံရတဲ့မိန်းကလေးငယ်ရဲ့ကြောပြချက်တွေကိုပို့အမျိုးသမီးအဖွဲ့ကမှတ်တမ်းတင်စစ်ဆေးခဲ့တယ်လို့သူကရှင်းပြပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တွေကိုကူညီပေးနေတဲ့ TPBC ထိုင်းဘမဘော်ဒါကွန်ဆော်တီယံအဖွဲ့ကဒါရိုက်တာချက်ဒန်ဖို့ကလည်
း In the last 10 years 3000 villages have been forcibly
ဒီကနေ့စနေအတွင်းဂျပန်3000ကျော်လောက်အတင်းအဓမ္မရွှေ့ပြောင်းခံခဲ့ရပါတယ်။ဒါမှမဟုတ်လဲဖျက်ဆီးခံခဲ့ရပါတယ်။ဒီကရစနေအတွင်းမြန်မာနိုင်ငံကလူတန်းကျော်အိုးမဲ့အိမ်မဲ့ဘဝရောက်ခဲ့ရတယ်လို့ကျွန်တော်တို့ခံမှန်းပါတယ်။ပြည်တွင်းနေဆက်ဒေသတွေမှာအခုဆိုရင်ခိုကိုးရမဲ့ပြီးဒေးလွရတိမ်းရှောင်ထွက်ပြေးနေရသူတွေလည်း၅သိန်းလောက်ရှိမယ်လို့ကျွန်တော်တို့ခံမှန်းပါတယ်
။ခရစ်ယာန်ဘာသာဝင်တွေနဲ့ဒုက္ခသည်တွေကိုကူညီဆောင်ရွက်ရေးအဖွဲ့ Christian Freedom International အဖွဲ့ကဥက္ကဋ္ဌဂျင်ဂျက်ကော့ဖ်စင်ကလည်းမြန်မာနိုင်ငံအတွင်းခရစ်ယာန်ဘာသာဝင်တွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေအကြောင်းဘာသာရေးပြည်နယ်မှုတွေအကြောင်းကိုရှင်းပြသွားပါတယ်။အမေရိကန်ပြည်ထောင်စု Johns Hopkins တက္ကသိုလ်က INDS ပုသေသနာပညာရှင် Dr. Chris Weir လည်းဒီဆွေးနွေးပွဲမှာပါဝင်ပါတယ်။မြန်မာနိုင်ငံအတွင်းကူးစက်ရောဂါအခြေအနေဆိုးရွားဟာအစိုးရအုပ်ချုပ်ရေးညံပြင်းမှုနဲ့အစိုးရထောက်ပံ့မှုအားနေရာတွေကြောင့်ဒေသတွင်းပုံပြီးစုစုပေါင်းဖြစ်လာတဲ့ဒါဒေသတွင်းကျန်းမာရေးအရာတုံ့ပြန်ရေးရှုထောင့်ကကြီးမဲ့ဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှပြင်ပြဆွေးနွေးတဲ့အချက်တွေဖြစ်တယ်လို့ Dr. Chris Weir ကထောက်ပြသွားပါတယ်။
Burma reported to WHO about 2 million cases of filariasis, filaria infection leads to elephantiasis, a very disfiguring disease. National program
မြန်မာနိုင်ငံမှာစင်ကြီးတောက်ရောဂါပိုးတွေ့ရတဲ့လူပေါင်း2000ရှိတယ်လို့စစ်ဆေးရကနေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအစီရင်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ရောဂါတိုက်ဖျက်ရေးအစီအစဉ်အတွက် American Dollar 6000ပဲအသုံးပြုခဲ့ပါတယ်။အဆုံးနာ TB ရောဂါတိုက်ဖျက်ရေးအစီအစဉ်နဲ့ပတ်သက်လို့ဆိုလို့ရှိရင်လည်းအတော်ကြာကြာကလေးကဆူရထောက်ပံ့ငွေကြေးတွေအားနေတာတိုက်ဖျက်ရေးအစီအစဉ်တွေညံ့ဖျင်းတာဒီယောဂအတွက်စီးပွားတွေကိုမှောင်ခိုးဈေးကွက်တွေမှာတွေ့နေရတာစားရတွေကြောင့်ယောဂတိုက်ဖျက်ရေးအစီအမံနဲ့ပတ်သက်လို့စိုးရိမ်ပွဲရှိနေပါတယ်
။အမေရိကန်သမ္မတကတော်လော်ရာဘုရှ်ကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီကစုံမဲ့ချက်တွေချမှတ်နေအောင်အမေရိကန်ပြည်ထောင်စုအနေနဲ့အဖွဲ့ဝင်နိုင်ငံတွေကြားဆက်ပြီးကြိုးပမ်းသွားမယ်လို့စီနီဝဲအကြီးမှပြောဆိုသွားပါတယ်
။ At least the leadership of Burma would know about it and other people were watching.
မြန်မာနိုင်ငံအကြီးနဲ့ပတ်သက်လို့စေဆိုးရခေါင်းဆောင်တွေဟာအ ਨੇ စုံသူတို့ကိုနိုင်ငံတကာကစောင့်ကြည့်နေတယ်ဆိုတာသိလာမှဖြစ်ပြီးမြန်မာပြည်သူတွေအပေါ်မတရားပြနေမှုတွေဟာစိတ်ကြွယ်ရာမရှိဘူးဆိုတာကိုသိလာစေလိမ့်မယ်လို့ဆွေးနွေးပွဲအဆုံးသတ်မှာပြောဆိုသွားပါတယ်။အခုလိုကမ္ဘာကုလသမဂ္ဂဌာနချုပ်မှာမြန်မာအရေးဆွေးနွေးမှုတွေလုပ်နေတဲ့အချိန်အင်္ဂါနေ့တုန်းမြန်မာစေဆိုးရပိုင်းသတင်းစာမှာတော့နိုင်ငံရေးအကျဉ်းသားတွေကိုဖမ်းဆီးထားမှုဒုက္ခသည်ပြည်ထနာမူရဲစေဝါပြည်ထနာနဲ့ AIDS ကုကံအားချဆင်းမှုယောဂအခြေအနေတွေကိုအကြေတွင်ရှင်းတာရှင်းလင်းထားတာတွေ့ရပါတယ်။ဒေါန်ဆန်းသူကြီးကိုဆက်ပြီးချုံအောင်ထားတာလိုအပ်ချက်အရာလုပ်တာဖြစ်တယ်လို့မြန်မာစီအစိုးရသတင်းစာမှာရေးသားထားသလိုပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လည်းဆက်ပြီးတွေ့ဆုံဆွေးနွေးဖို့မလိုဘူးလို့သတင်းစာမှာရေးသားဖော်ပြထားပါတယ်။